ဒီနေ့နိုင်ငံကကြီးတဲ့ဒေသတွေမှာ COVID-19 ရောဂါကူးစက်မှုနှုန်းမြင့်တက်နေချိန်မှာပဲတနင်္ဂနွေလုံးအတိုင်းအတာနဲ့ coronavirus ကူးစက်သူကပြည်ထောင်စုပြည်တွင်အထိတသန်းနီးပါးရှိလာနေပြီဖြစ်ပါတယ်။ဒါကြောင့်အာဏာပိုင်တွေကပြည်내အတော်များများမှာအသွါလာကန့်သတ်ချက်တွေကိုပြန်ပြီးချမှတ်နေရပြီဖြစ်ပါတယ်။မနေ့က COVID-19 ရောဂါပိုးတွေ့ရှိသူလူနာသက်3,000ကျော်ရှိတာကြောင့်စုစုပေါင်းကူးစက်ခံရသူ 96,800 ကျော်နဲ့သေဆုံးသူ 14,000 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုနှုန်းကအမေရိကန်နိုင်ငံနဲ့ဘရာဇီးလ်နိုင်ငံပြည်အများဆုံးဖြစ်ပြီးလောလောဆယ်ကူးစက်မှုနှုန်းကျဆင်းတဲ့အရေးအယောင်တော့မရှိသေးပါဘူး။လူဦးရေ 1.3 လမ်းရှိတဲ့အိန္ဒိယနိုင်ငံဟာနိုင်ငံအတွင်းမှာရှိတဲ့လူနဲ့ရောဂါပိုးစမ်းသပ်စစ်ဆေးနိုင်တဲ့နှုန်းအချို့အစားအနည်းဆုံးနိုင်ငံတွေထဲမှာပါဝင်နေပါတယ်။မြို့ကြီးတွေမှာရွှေ့ပြောင်းအလုပ်လုပ်ကြတဲ့သူထောင်ထဲချီပြီးခြေနဲ့တွေကိုပြန်လာပြီးတဲ့နောက်ပိုင်းကူးစက်မှုတွေပိုတိုးလာတဲ့နိုင်ငံအရှိပိုင်းကဘီဟာပြည်နယ်မှာတော့နေရာတော်တော်များများမှာမနေ့ကအသွါလာပြည်ပတည်ချက်တွေထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံနဲ့တောင်အမေရိကဒေသပေါ်မှာသာနိုင်ငံတကာကအာရုံစိုက်နေချိန်မှာတောင်အရှေ့ဒေသမှာလည်း COVID-19 ကူးစက်မှုတရှိန်တိုးမြင့်တက်နေတယ်လို့အရှပစိဖိတ်ဒေသဆိုင်ရာနိုင်ငံတကာအချက်အခြေတွေအသင်းနဲ့လာကြတဲ့ဖွဲ့အကြီးအကဲ John Flynn ကကြေညာချက်ထုတ်ပြန်တတိပေးလိုက်ပါတယ်ခင်ဗျ